ကမ္ဘာတဝန်းအာဏာရှင်အစိုးရတွေကသတင်းတောက်တွေနဲ့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်ပိတ်ပင်အောင်လို့အမေရိကန်သမ္မတကအားပေးနေတယ်လို့နိုင်ငံတကာလူ့အခွင့်အရေးရှေ့နေအမာဂလူနီကဝေဖန်လိုက်ပါတယ်။သတင်းမီဒီယာတွေဟာပြည်သူရန်သူတွေဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကနာမည်တက်ပြီးသတင်းလောကကိုဖိနှိပ်တာခွင့်ပြုထားတယ်လို့နယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂသတင်းတောက်များအသင်းစုပေးပွဲမှာရှေ့နေဂလူနီကအခုလိုပြောကြားခဲ့တာပါ
။ The chilling effect is real and it has already been felt not only in Myanmar but further afield.
တရားမှုတွေကကြောချမ်းစရာကောင်းတော့အောင်လို့ရှိနေတာပါမြန်မာနိုင်ငံတခုတည်းတည်းမဟုတ်ပါဘူးဝေးဝေးလန်လန်အထီးကိုဖြစ်နေတာလေမြောက်ကိုရီးယားကနေဖိလစ်ပိုင်ဟန်ဂေရီတူရကီနဲ့ဘရာဇီးနိုင်ငံတွေမှာအာဏာရှင်ဆန်တဲ့အစိုးရတွေကအလားတူဖိနှိပ်မှုတွေကိုလုပ်နေကြတာပါအမေရိကန်သတင်းမီဒီယာတွေဟာပြည်သူရန်သူဖြစ်တယ်လို့အမေရိကန်သမ္မတခေါင်းစဉ်တက်ပြောနေတာကသတင်းလောကအပေါ်အာဏာရှင်အစိုးရတွေရဲ့ဖိနှိပ်မှုကိုခွင့်ပြုတယ်လို့ဖြစ်နေပါတယ်လွန်ခဲ့တဲ့နှစ်လကပဲအစ္စတန်ဘူမြို့ကကောင်စစ်ဝင်ရုံးကိုသွားခဲ့တဲ့ဝါရှင်တန်ပို့သတင်းစာတိုက်ရဲ့သတင်းတောက်ဂျမားကာရှိုဂျီနှိပ်စက်တပ်ဖြတ်ခံခဲ့ရပါတယ်
ဟောလိဝုဒ်မင်းသားဂျော့ဂျ်ဂလူနီရဲ့ဇနီးဖြစ်တဲ့ရှေ့နေအမောဂလူနီဟာနိုင်ငံတကာမှာကြော်ကြားတဲ့လူ့အခွင့်အရေးရှေ့နေတယောက်ဖြစ်ပြီးတော့မြန်မာနိုင်ငံမှာထောင်ချခံထားရတဲ့ Writers သတင်းတောက်ကိုဝလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့အကျိုးဆောင်အဖွဲ့မှနိုင်ငံတကာဥပဒေအကြံပေးတယောက်အဖြစ်နဲ့ဆောင်ရွက်နေပါတယ်။ချခိုင်ပြည်နယ်မောင်တော်မြို့နယ်ကအင်းတင်ဂျွာနာမှာမွတ်စလင်ဆယ်ဦးဥပဒေမဲ့အသက်ခံရမှုကိုသတင်းဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်။ကုလသမဂ္ဂသတင်းတောက်များအတင်းကအမောဂလူနီကို2018ခုနှစ်ရဲ့ဂုံတူးဆောင်ကမ္ဘာနိုင်ငံသားစုချီးမြှင့်ခဲ့တာဖြစ်ပါတယ်